ပညာရေးကောလိပ်တွေမှာချမှတ်ကျင့်သုံးနေတဲ့မူဝါဒဟာပညာရေးတက္ကသိုလ်ဆက်သွယ်ခွင့်ကိုတနင်္ဂနွေလုံးတိုင်းတာနဲ့ဆိုရင်ကျောင်းသား10ရာခိုင်နှုန်းလောက်ပဲရနေပြီး90ရာခိုင်နှုန်းလောက်ကဘွဲရဖို့နစ်နာနေတဲ့အတွက်ပြင်ဆင်ပေးဖို့မုံရွာမြကြီးနားနဲ့တကွယ်ပညာရေးကောလိပ်ကျောင်းတွေမှာဆန္ဒပြတောင်းဆိုလှုံ့ဆော်မှုတွေဒီရက်တွေမှာပေါ်ပေါက်နေပါတယ်ဆယ်တန်းအောင်မြင်တဲ့သူဟာပညာရေးကောလိပ်တက်ရောက်သင်ခွင့်ရမှာဖြစ်ပြီးအဲ့ဒီကောလိပ်မှာနှစ်နှစ်တက်ပြီးတဲ့သူကဒီပလိုမာလက်မှတ်နဲ့မူလာရန်ပြဆရာအလုပ်လုပ်ရပါတယ်။မူလာရန်ပြဆရာတွေအများပြားမွေးထုတ်နိုင်ရေးကိုရည်ရွယ်ပြီးစစ်အစိုးရလက်ထက်မှာဆောင်ရွက်ခဲ့တာလို့သိရပါတယ်။ဒါပေမဲ့အဲ့ဒီကောလိပ်မှာပထမနှစ်နှစ်သင်ပြီးတဲ့အခါပညာရေးတက္ကသိုလ်ဘွဲ့အတွက်နောက်ထပ်နှစ်နှစ်တက်ခွင့်ရဖို့ကိုတော့အောင်မှတ်ပေါ်မှာမူတည်ပြီးမှအမှတ်အများဆုံးရတဲ့သူတွေကိုပဲရွေးတက်ခွင့်ပေးထားပါတယ်။အမှတ်နဲ့လို့ပညာရေးတက္ကသိုလ်ဆက်တက်ခွင့်မရတဲ့သူတွေကဘွဲ့တစ်ခုရဖို့အတွက်ဆိုရင်အဝေးသင်တက္ကသိုလ်မှာပထမနှစ်ကနေစပြီးပြန်တက်နေကြရပါတယ်။ဒါကြောင့်အဝေးသင်ပြောင်းတက်တဲ့အခါမှာလဲတတိယနှစ်ကနေစပြီးတက်ခွင့်ပေးဖို့တောင်းဆိုနေကြတာပါ။မနေ့ကစက်တင်ဘာလ17ရက်နေ့မှာဆိုရင်မုံရပညာရေးကောလိပ်မှာကျောင်းသားယာနဲ့ချီပြီးဆန္ဒပြခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့အဲ့ဒီမုံရပညာရေးကောလိပ်ကျောင်းသားသမဂ္ဂခေါင်းဆောင်တယောက်ဖြစ်တဲ့ကိုမြင့်ထွေးကအခုလိုပြောပြပါတယ်။
ကျွန်တော်တို့ကျောင်းသားတွေရဲ့ပညာဆက်လက်ကျင့်ရင်းပေါ့ပညာရေးကောလိပ်ကျောင်းသားတွေမှာဆိုရင်အကျားတက်ပညာတွေပညာနည်းတွေဗောဓိယတွေစိတ်ပညာတွေအဲ့ဒီတရားတက်ပညာတွေပညာတွေစာပေပါရတယ်လေအလားတူပဲပညာတွေပေါ့အဲ့ဒီမှာကျွန်တော်နှစ်နှစ်ပြီးရင်ဒီဒီဘက်တဲ့ပညာရေးဘက်တဲ့ဆိုရင်ဂရိပန်းနဲ့ချက်တဲ့အတွက်သူတို့ကတော့ပညာတက်ကတွေဆက်လက်ပြင်ဆင်ရတယ်အဲ့တော့သူတို့တော့တရားတက်ပညာဘက်မှာသူတို့ပြင်ဆင်ရတယ်ပေါ့ဒီတခြားတွေမှာဂရိပန်းနဲ့ချက်ချက်ဆံရတဲ့ဒီတန်တက်ခံရတဲ့ဒီမှာအဲ့တော့ဘယ်တစ်ခုရဖို့အတွက်ဆိုရင်ဝိဇ္ဇာပြည်ပုံတော့တရားတယ်ဝိဇ္ဇာဒီတော့တော့တည်နေလို့ကျွန်တော်တို့ကဒီမှာစာပေပေါ်ရတည်နေတာဒါမှဝိဇ္ဇာပိတ်ကံမှာဖြစ်လာဆိုရင်ကျွန်တော်တို့ကဒီကနေ့ကနေလည်းစပေးရတာပေါ့အဲ့တော့ဒီကျွန်တော်တို့တောင်းဆိုကြတဲ့မှာတော့ဒီစက်လက်ပြန်တည်ရတယ်ဆိုရင်ဝိဇ္ဇာပိတ်ကံတက်ကတူမှာတရနေ့ကနေတက်ပြီးအဲ့ဒါကိုတောင်းဆိုရက
ြဒီကနေ့12ရက်နေ့မှာတော့တဝဲပညာရေးကောလိပ်ကျောင်းသားတွေနဲ့မြကြီးနားကောလိပ်ကျောင်းသားတွေကသဘောထားလက်မှတ်ကောက်ယူတာတောင်းဆိုတာတွေလုပ်ခဲ့ကြတယ်လို့ပြောပြပါတယ်တနင်္ဂနွေလုံးမှာဆိုရင်ပညာရေးကောလိပ်24ကျောင်းရှိပြီးတနှစ်ကိုကျောင်းသား 8,000 လောက်ရှိနေတယ်လို့အစိမ့်ပညာရေးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာအောင်မင်းကပြောပြပါဗျ။အဲ့ဒီကျောင်းသားတွေကိုအဝေးသင်မှာတတိယနှစ်ကနေစက်တက်ခွင့်ပေးဖို့ဆိုတာကသူတို့သင်ခဲ့ရတဲ့ပထမနှစ်နှစ်ကသင်ခန်းစာတွေနဲ့အဝေးသင်တက္ကသိုလ်တွေမှာသင်ပေးနေတဲ့ပထမနှစ်နှစ်သင်ခန်းစာတွေမတူတဲ့အတွက်လို့ဆိုပါတယ်။ဒါကြောင့်ပညာရေးကောလိပ်ကျောင်းသားတွေဆန္ဒပြတောင်းဆိုနေတာကိုသူတို့အနေနဲ့သိရတယ်လို့ဒီမူဝါဒတွေကိုပြင်ဖို့လည်းရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လက်ရှိမှာတော့ပညာရေးကောလိပ်ကနှစ်နှစ်ဒီပလိုမာရရတဲ့သူတွေတက္ကသိုလ်မှာတတိယနှစ်ကနေစက်တက်ခွင့်ရဖို့ဆိုရင်သက်ဆိုင်ရာအဓိကဘာသာရပ်ဌာနတွေရဲ့သတ်မှတ်ချက်နဲ့မြန်မာ National Qualification Framework အဖွဲ့ရဲ့သဘောတူညီချက်ရရင်တက်ခွင့်ရှိတယ်လို့ဒေါက်တာအောင်မင်းကပြောပြပါတယ
်။သူတို့သင်ခဲ့တာကဆရာတက်ပညာကိုသင်ခဲ့တာလေအခု First Year Second Year ကတကယ်လို့အဝေးသင်မှာတော့တက်တာကမြန်မာစာအဓိကဖြစ်ရင်ဖြစ်မယ်အင်္ဂလိပ်စာအဓိကဖြစ်ရင်ဖြစ်မယ်အဲ့ဒါကိုတတိယကဖြတ်တက်လို့ရတော့မရဘူးအဓိကသူကျော်ဖြတ်မှာဘသူ့ကိုကျော်ဖြတ်ရမလဲဆိုတော့ကျွန်တော်တို့ဒီမှာရှိတဲ့ဘုဒ္ဓဆရာကိုကျော်ဖြတ်ရမယ်ဒီမြန်မာစာဘာသာရပ်နဲ့ပတ်သက်လို့ဆိုမြန်မာစာဌာနရဲ့ဘုဒ္ဓဆရာရှိတယ်အဲ့ဒါဖွဲ့သဘောတူဖို့လိုတယ်နောက်တစ်ခုက MNQF ဟောမြန်မာ National Qualification Framework ပေါ့အဲ့ဒါကသူက level 80နဲ့သတ်မှတ်ထားတာရှိတယ်အဲ့တော့ diploma ရထားတယ်လို့ဆိုရင်တက်သူတွေကိုတွားရင်ဘယ်အတန်းကိုဝင်မယ်ပေါ့သူတို့ညှိထားတာရှိတယ်အဲ့ဒါတွေကလည်းဆောင်ရွက်ဆဲကိစ္စတွေပေါ့အဲ့တော့အဲ့ဒီအဖွဲ့ MNQF နဲ့လည်းကျွန်တော်တို့ကကိုက်ရအောင်အဲ့တော့ဘိုးတော်ဆယ်ကြီးကလက်ခံဖို့လိုတယ် MNQF နဲ့ကိုက်ဖို့လိုတယ
်အဲ့ဒီတမတ်ချက်တစ်ခုရဖို့အတွက်ကိုလည်းကျောင်းသားအများစုကအခက်အခဲတွေရှိတဲ့အတွက်သူတို့ဘွဲတစ်ခုရဖို့ပညာရေးခါကျူးရတယ်လို့ကျောင်းသားတွေကထောက်ပြကြပါတယ်ဒီအခြေအနေကိုပြုပြင်ပြောင်းလဲဖို့အတွက်လာမယ့်နှစ်2019ကနေစပြီးနှစ်နှစ်သင်ပညာရေးကောလိပ်တွေကို၄နှစ်သင်တက္ကသိုလ်တွေဖြစ်ပြောင်းဖို့ဆောင်ရွက်နေပြီလို့ဒေါက်တာအောင်မင်းကပြောပြပါတယ်
။ကျွန်တော်တို့ကနောက်နှစ်2019ဒီဇင်ဘာမှာ၄နှစ်သင်ဒီဂရီကောလိပ်ကဖတ်စီရစမှာ။စမှာဆိုတော့သူ့ကို၄နှစ်ပြည့်ပြီးတော့ running condition ရပါအောင်ကျွန်တော်တို့ကလုပ်အောင်ပါလေ။လုပ်ပြီးတော့မှကျွန်တော်တို့ကကျွန်တော်တို့ရဲ့ DDEP အကြောင်းသားကိုပြန်ခေါ်ပြီးတော့ပြန်သွင်းရမှာပေါ့။အဲ့လိုကြီးလုပ်ရမှာ
။ဒါကြောင့်ကောလိပ်တွေမှာလက်ရှိတက်နေရတဲ့ကျောင်းသားတွေအတွက်ဒီစီဇန်တွေကိုမမှီနိုင်တော့ဘူးဖြစ်နေလို့ဘဝအတွက်နင့်နာရတယ်လို့လဲကျောင်းသားတွေကဆိုပါတယ်။တစ်ဖက်မှာလည်းဒါကိုချက်ချင်းအကောင့်ထဲပေါ်ဖို့ကတနိုင်ငံလုံးမှာရန်ကုန်နဲ့စကိုင်းမှာပဲပညာရေးတက္ကသိုလ်အဆင့်အနေနဲ့နှစ်ကျောင်းနဲ့ရှိနေတော့ကောလိပ်24ကျောင်းကကျောင်းသား 8,000 လုံးကိုလက်ခံဖို့ခန့်နေတယ်လို့ဒေါက်တာအောင်မင်းကပြောပြပါတယ်။ ဒါကြောင့်နောက်9နှစ်အတွင်းလောက်မှာဆိုရင်တော့ပြုပြင်ပြောင်းလဲမှုရဲ့ရလဒ်တွေမြင်လာနိုင်မယ်လို့လည်းဆိုပါတယ်တကယ်တော့ခေတ်ဆက်ဆက်မှာအစမ်းသက်ခံဖြစ်နေရတဲ့ပညာရေးစနစ်ကြောင့်ရောပညာရေးကဏ္ဍအတွက်အစိုးရဆက်ဆက်သုံးနေတဲ့ဘတ်ဂျက်နည်းလွန်းနေရတဲ့အခြေအနေတွေကြောင့်ပါအခုလိုကြုံတွေ့နေရတာဖြစ်လို့ဒီအခြေအနေတွေကိုပြုပြင်သင့်ပြီလို့ပညာရေးလောကကထောက်ပြနေကြပါတယ်ခင်ဗျာ